တိုင်းပြည်ရဲ့အကျိုးစီးပွားလို့ဆိုတဲ့နေရာမှာတိုင်းပြည်ဆိုတာကျွန်တော်တို့ပြည်သူလူထုကိုအခြေခံတာပါအဲ့တော့ကျွန်တော်တို့ကပြည်သူလူထုရဲ့အကျိုးစီးပွားလို့အဲကျွန်တော်သဘောရပါတယ်ကျွန်တော်တို့ကပြည်သူလူထုရဲ့နော်လုံုံဖိတ်ချတဲ့ဘဝပြည်သူလူထုကိုအခြေခံတဲ့စနစ်တစ်ခုဖြစ်အောင်ကျွန်တော်တို့ကကြိုးစားနေတာဖြစ်ပါတယ်ဒါပြည်သူလူထုကသိပါတယ်ပြည်သူလူထုကကျွန်တော်တို့ယုံကြည်ပါတယ်အဲဒါရှင်းနေပါတယ်နောက်တစ်ခုကကျောင်းဆန်းသူရရေပန်းမစားတော့ဘူးလို့ပြောတာဟာလေလုံးဝမှားရင်းတဲ့ပြောင်းပြန်ကိစ္စတစ်ခုဖြစ်ပါတယ်ကျောင်းဆန်းသူရရေပန်းစားလို့သာလင်ကျွန်တော်ပြည်နယ်တိုင်းနေအနှံ့ကိုသွားတဲ့ခါမှာတခဲနဲ့ကြိုဆိုပြီးတော့ထောက်ခံရတဲ့အနေအထားရှိပါတယ်အဲ့လိုတခဲနဲ့ကြိုဆိုပြီးတော့ထောက်ခံပြီးတော့ပြည်သူတွေရေပန်းစားလို့လေကျောင်းဆန်းကြီးကိုထင်ထင်ထားခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီမှာဘမှုချုပ်ကျော်ဆန်းတခါဘယ်လိုပြောလဲဆိုတော့ဒီအယ်ဂျာဇီရာရုပ်မြင့်တန်ကြောက်ပေါ့လေအဟုတ်ပြီဒါကတော့ဗမာတွေထုံးစံပဲပေါ့လူစိမ့်တယောက်ရောက်လာလို့ရှိရင်မမြင်ဘူးလို့သွားကြည့်ရပေါ့လေအဒါဟုတ်ကြည့်ချင်းအဖြစ်ဒါသူ့ကိုထောက်ခံတယ်ဆိုတဲ့အတိတ်ပဲမသက်ရောက်ဘူးလို့သူကဘမှုချုပ်ကျော်ဆန်းတုံ့ပြန်ပြီးဖြေတယ်အဲ့ဒီပေါ်မှာဆရာတွေလည်းဘယ်လိုသဘောရလဲ
ဟုတ်ကဲ့ဒေါ်ဆန်းသူကြီးကိုမမြင်ဘူးလို့ကြည့်အောင်ဆိုရင်ကြည့်အောင်တက်တက်ပဲဖြစ်ပါလိမ့်မယ်ဒေါ်ဆန်းသူကြီးဟောပြောတာတွေဒေါ်ဆန်းသူကြီးပြောဆိုချက်တွေကိုနားထောင်မဲ့အဖြစ်မရှိပါဘူးအဲထားပါတော့အဲ့ဒီတော့ကမမြင်ဘူးလို့ကြည့်တယ်ပဲဆိုရင်ရေပန်းမစားတော့ဘူးလို့သိကြရင်ဒေါ်ဆန်းသူကြီးကိုလွတ်ပေးပါဒေါ်ဆန်းသူကြီးရဲ့ပြောဆိုမှုတွေကိုလွတ်လပ်ခွင့်ပေးလိုက်ပါဒါဆိုရင်အဖြစ်ပေါ်မယ်ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ပြောဆိုချက်ရှိလို့ကျွန်တော်တို့ကရှင်းလင်းတာပါဒီပေါ်မှာအာဂရာတရားနဲ့မပြောချင်ပါဘူးကျွန်တော်တို့ကတောင်းဆိုနေတာကမြို့သားပြန်လဲတင့်မြတ်ရေးအတွက်တွဲဆုံစနေလမ်းကြောင်းကိုတောင်းဆိုနေတာပါအဲ့တော့အဲ့ဒီလိုတွဲဆုံမှုတောင်းဆိုနေတာမှားယွင်းတဲ့မူလားလို့လည်းကျွန်တော်ထပ်ဆင်ပြီးတော့မေးချင်ပါတ
ယ်ဟုတ်ကဲ့ဆရာတို့ကမြို့သားပြန်လဲတင့်မြတ်ရေးလို့ပြောနေတဲ့အချိန်မှာအာဏာပိုင်တွေဘက်ကလည်းပြင်ပမီဒီယာတွေနဲ့တွေ့တဲ့အချိန်ကြလို့ရှိရင်အခုလိုသဘောထားမျိုးတွေပေါ့လေဒီအမျိုးသားပြန်လဲတင့်မြတ်ရေးကိုမရည်ရွယ်တဲ့ပေါ့လေပြောဆိုချက်မျိုးတွေပြောလာတာမျိုးတွေကြုံရကြားရမြင်ရဖတ်ရတော့ဆရာတို့အနေနဲ့ရောဘယ်လိုသဘောထားရှိသလဲခင်ဗ
ျကျွန်တော်တို့အနေနဲ့တော်တော်စိတ်မကောင်းဖြစ်မိပါတယ်ဘာကြောင့်လဲဆိုတော့ဆန်ဖင်ရကြပွေးလိုက်ပြီးတော့မလူလားအပ်တဲ့ဖြည့်ရှင်းမှုမျိုးတွေကျွန်တော်တို့မလူချင်ပါဘူးကျွန်တော်အားလုံးဟာဗမာပြည်သူပြည်သားတွေပဲဖြစ်ပါတယ်ဟလာတက်မတော်မှာရောက်လို့စစ်တပ်ရဲ့တာဝန်ကိုထမ်းဆောင်တာဖြစ်လို့ဟလာနိုင်ငံရေးအဖွဲ့အစည်းမှာဖြစ်လို့နိုင်ငံရေးတာဝန်ထမ်းဆောင်တာဖြစ်ပြီးမယ်ဒါအားလုံးတိုင်းပြည်အတွက်လုပ်နေကြတာပါအဲ့တော့ကျွန်တော်ကဒီချိန်မှာတူးနဲ့တူနော်အာဂါရာတရားတွေကျင်းပြီးတော့ရေရှိတိုင်းပြည်တို့တည်ရည်အတွက်ပူပေါင်းဆောင်ရွက်ကြဖို့လိုအပ်နေတဲ့အခြေဖြစ်ပါတယ်အဲ့ဒီအခြေမျိုးမှာဒီလိုစကားမျိုးတွေကြားရတာဟာတော်တော်စိတ်မကောင်းဖြစ်မိပါပဲ